သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
မိုးရသည်ဆိုတဲ့ကာလကိုရောက်တာနဲ့မိုးဆက်မိုးပေါက်တွေကိုတာယာစရာအဖြစ်ဖွဲ့နဲ့တင်စားလေးရှိပါတယ်သာဟာအမိုးကာနဲ့လုံခြုံမှုအပြည့်အဝပေးနိုင်တဲ့အိမ်မနေထိုင်သူတွေအများစုသာလုံလည်လုံထားရှိခဲ့ကြတာပါ။အိုးအိမ်ဆုံးခွာထွက်ပြေးနေရတဲ့မြန်မာပြည်ကစစ်ရှောင်တွေအတွက်တော့ဖြည့်ရှင်းကြရတော့မယ့်အခက်အခဲတွေကိုထပ်မံရင်ဆိုင်နေကြရပါတယ်။ဘေးကင်းမှုအရေးလက်မဆက်တွေခက်ခဲတဲ့တောကြောင်တွေထဲမှာပြန်ကျပြောင်းရွှေ့နေထိုင်ရတဲ့အတွက်မိုးရသည်ဟာသူတို့မဖြတ်တန်းခြင်းဆုံးရာသီဥတုတစ်ခုပါ။လူဦးရေ 26,000 ကျော်ထွက်ပြေးတိတ်ရှောင်နေရတဲ့ကရင်နီပြည်နယ်မှာတော့စစ်ရှောင်စကန်ဆိုပြီးတည်တက်နေရာချထားခြင်းတော့မရှိနိုင်ပါဘူး။ဇက်တိုက်ထိုးစစ်ဆင်နေတဲ့စစ်ကောင်စီရဲ့လေရင်ဘေးကိုလည်းကြောက်လန့်နေရသလိုစားနပ်ရိက္ခာမပြည့်စုံမှုတွေကပါတပြိုင်တည်းရင်ဆိုင်ကြုံတွေ့နေရတာပါ။ကရင်ပြည်နယ်ကအသက်40ကျော်အရွယ်အမျိုးသမီးစစ်ရှောင်တို့က
သိချောင်းရဲ့အချိန်မှာမိုးရပြီးသွားခက်ခဲတဲ့ကောင်းရောင်းလို့ကျွန်တော်ပြောလို့ရပါဘူးနော်။ကောင်းတဲ့နေရှင်တော့ဒါအများကြီးတက်ပါလေ။မိုးရပြီးဆိုရင်တောထင်းနေတဲ့ဖက်တွက်ကတော့ဘယ်လိုမှအဆင်ပြေ။နောက်တော့ဖြစ်သိချောင်းတာကကျွန်မမြို့ပေါ်တက်ချောင်းလေဆိုရင်အမျိုးကြီးကရခိုင်တော့ရနေတယ်ပေါ့နော်။တောထင်းမှာလည်းနေရာတက်ကြောင်းလို့လမ်းတန်းဆက်တည်းကြောက်တော့ပြတ်တော့လေဆိုရင်တော့တန်တဲ့ဟာကြီးကပြတ်ဖို့အရင်လွယ်တယ်ပေါ့နော်။အနေရာထိုင်ခင်းရဆိုလဲဘယ်လိုပဲနေရာချက်ချမရတော့အခုဆိုလဲကျွန်မဆိုလဲဒီကျွန်မနေနေတဲ့ရွာဖက်မှာလဲတိုက်ပေါ်ရဲ့အရင်စိတ်လာလို့ဟိုကခရီးနေတဲ့ခါကျတော့တောထဲတက်ဆောင်လဲဘာမှမထူဘူးပေါ့နော်။အဲ့ဆိုခါကျကျွန်မတို့မှာဘာခက်ခဲရှိလဲမြို့ပေါ်ဆောင်လဲနေရာကကျွန်တော်တို့အရင်ခက်ခဲဖြစ်တယ်ပေါ့နော်။တချို့ကအိမ်ရှိပြီးသားတချို့ကနေဆက်ရအမျိုးရှိမယ်တချို့ကကျတော့နေဆက်ရအမျိုးလည်းမရှိဘူးအိမ်လဲမရှိထားဘူးဒါဆိုရင်အဝန်နေနေတဲ့တော်တော်ခက်ခဲတဲ့ဟာတွေရှိတယ်ပေါ့နော်။အဲ့ဒါတွေတော့
အနာသိန်းကာလနှစ်နှစ်ကျော်အတွင်းမြန်မာနိုင်ငံမှာစစ်ရှောင်ပမာဏလူဦးရေ 2.6 သန်းကျော်ရှိနေတယ်လို့မြမမဟာဗျူဟာနဲ့မူဝါဒလိလာရေးအင်စတီကျူကထုတ်ပြန်ထားပါတယ်။တောက်သုံးနိုင်မှုရေနဲ့နှိစက်ရာစမ်းကြောင်းမြစ်ချောင်းပြီးမှာအခြေချပြောင်းရွှေ့နေထိုင်ရတဲ့အတွေ့ရေမတက်ရှင်းမှုတွေနဲ့ချင်းကိုက်ဓာတ်တွေကိုပါစစ်ရှောင်တွေခန်းစားနေကြရတာပါ။မိုးရသည်မှာရာသီပေါ်ယောဂါတွေဖြစ်တဲ့ငှက်ဖြာ၊ကျုပ်ကွေးနဲ့ဝမ်ယောဂါတွေကတော့စိတ်ရှောင်ဒုက္ခတွေကိုအမြဲခြောက်လန့်နေပြီးဒါတွေကိုကုသဖို့ဆေးဝါးကလည်းမလုံလောက်ပါဘူး။ကရင်ပြည်နယ်တက်မဟာခွနစ်နယ်မြေအတွင်းမှာနေထိုင်တဲ့အသက်52နှစ်အရွယ်ဒေါ်ဝါဝါဝင်းကတော့ယောဂါဖြစ်လာတိုင်းကို့ဘာသာပဲရင်ဆိုင်ဖြည့်ရှင်းရတယ်လို့ဆိုပါတယ်။စစ်ဆောင်ကာလကြာလာတာနဲ့အများကုညီပတ်မိုးသူတွေရောနေသွားကြပါမယ်။မိုးရသည့်အတွက်အခြေခံလိုအပ်ချက်လေးတွေကိုတော့အတက်နိုင်ဆုံးကုညီဆောင်ရွက်ပေးသင့်တယ်လို့သူကပြောပါတယ်
။ဘယ်သူမှမိုးလုံးလေးလုံးနဲ့ကောင်းကောင်းမြင်ကြရဲဆိုတာတိတ်မရှိဘူးပေါ့နော်။မိုးကယူရင်လည်းယူမယ်မဟုတ်လို့ရှင်လည်းလီတိုက်တဲ့တံကိုမခံနိုင်တာမျိုးရှိမယ်။တချို့ကတော့ရှင်ပေါ်တဲ့တော့ကြောင့်မလို့တွလွန်တကူလည်းဖြစ်ကြတယ်။ကဲနေမှာဒီစေဝါကုသဖို့အတွက်ဆရာဝန်ဆရာမဆိုတာမျိုးလည်းမရှိဘူးပြီးတော့စီဝါလည်းမရှိကြဘူးပေါ့နော်ကိုပိုင်ကိုပါကိုကိုကိုဆောင်းထားပြီးတော့ဖြည့်ရှင်းရတာမျိုးပဲများတယ်ပေါ့စိတ်ပင်ပန်းရတာပေါ့နော်ဒီလိုမျိုးမိုးရသည့်ကိုကြုံတော့မယ်ဆိုလို့ရှိရင်ပေါ့နော်အဲ့ဒီကျမ်းမာရေးပြဿနာလေးတွေအမိုးကပြဿနာလေးတွေအဲ့အရာတွေကိုပေါ့နော်မိုးရသည့်မရောက်ခင်တည်းကဆက်ဆောင်စခန်းလေးတွေဒုက္ခတွေတွေနောက်ခိုလုံတဲ့လူတွေပေါ့နော်အာယုံဆိုင်ပြီးတော့ဒီမိုးရသည့်မတိုင်ခင်လေးမှာဒါလေးလိုအပ်လေပေါ့နော်နေဆွေးနွေးပြီးတော့လေလုတ်ပေးနိုင်တော့ပူကောင်းတယ်လို့တော့မြင်တာပေါ့
ဒီအခက်အခဲတွေကိုစစ်အာဏာသိမ်းကာလအတွင်းကထပ်တိုးလာတဲ့ပြည်သူတွေအပြင်အရင်ကတည်းကဆစ်ဆောင်နေရတဲ့ပြည်သူတွေပါရင်ဆိုင်နေကြရစေပါဒေတာတွေတည်ငြိမ်စအခြေအနေလိုဖြစ်နေချိန်မှာနေရပြန်နိုင်ရေးအတွက်စီစဉ်ကစားရခိုင်ပြည်သူတွေမှာလည်းရာသီဥတုတန်ကိုထပ်မံကြုံတွေ့ခဲ့ရပြန်ပါတယ်မိုးရသည့်မြောက်ခင်မှာရင်ဆိုင်ကြုံတွေ့ခဲ့ရတဲ့သဘာဝဘေးအန္တရာယ်ဆိုဆိုင်ကလုံးမုန်တိုင်းမှုခါကြောင့်ရခိုင်ပြည်နယ်တစ်ခုလုံးအင်ဂျီ2,000ကျော်ပျက်စီးသွားပြီးစစ်ရှောင်တွေပါဝင်လူဦးရေ10,000ကျော်ထိခိုက်နစ်နာခဲ့ရပါတယ်။ဝါးနဲ့ဆောက်လုပ်ထားတဲ့တိတ်ညူစခန်းအပါအဝင်စစ်ရှောင်စခန်းတွေကတဲအိမ်တွေကတော့အကုန်လုံးပြိုလဲပျက်စီးခဲ့တာပါရုပ်လုံးမပေါ်သေးတဲ့ပြည်လဲချူချောင်ရေးလက်စင်ကဝေးကွာခဲ့ရသလိုလက်တလုံးမှာလည်းစာဝင်နေရေးကိုဦးစားပေးဖြည့်ရှင်းနေကြရပါတယ်။ရခိုင်ပြည်နယ်ကြောက်တော်မျိုးကန်ဆောက်စစ်ရှောက်စခန်းမှာနေတဲ့မန်နုနုစိန်က
ပထမတော့တော့ပုံမြန်နေထားနေတာပေါ့နော်။အမှမုံတိုင်းညမိသွားလို့ရှိရအကလုံးစစ်စစ်ကစစ်စစ်ရအမှအိမ်ဟောင်းလေးကိုနည်းနည်းအိမ်ဟောင်းလေးတော့ဖြစ်လိုက်တယ်မလား။ဖြစ်ပြီးမှတက် တေးလေးအိမ်ထဲဆောက်လို့ပြင်နေကြရဲမှာယာယီတေးလေးပုံစံမျိုးပေါ့အမောတော့ရှိရဲအကာလေးတော့အကာတော့ဝါးရီတော့မရောက်တူလုံးလုံးစရောခင်နိုင်ရင်ရှင်းရှင်းအောင်လို့နေရတာပဲမှာဆင်ပြေလေးလို့တော့မဟုတ်ဘူးပေါ့နော်မမခင်နိုင်ရင်လည်းခင်နိုင်ရမှာပေါ့မှာတချို့ကတည်းကတော့ဒီစစ်ထောက်ကူရတာရှိတဲ့ဆင်ထောက်ကူရတာလည်းရှိတယ်ပြီးတော့ပတ်ဆက်ထောက်ပေးတာလည်းရှိတယ်ကျမတို့ကကျေကျတော့အဲ့ဒါတွေမရတော့မှခဏရင်တော့ထောက်ပင်းစီရှင်တယ်တချို့ကဲဒီမှာဆိုလို့ရှိရင်ဝါရီတိုက်တဲ့ရောက်ပြီလေကျမတို့ကမကျဝါရီတိုက်တဲ့လည်းမရောက်ဘူးမှဝါရီတိုက်တဲ့ရဲ့ဖြစ်ရဆိုင်တဲ့ရိတ်ခါတွေရထောက်ပင်းစီရှင်တယ်မှာပြောရမယ်ဆိုမြို့ပေါ်မှာတော့လမ်းဆိုင်မကျလို့ဖြစ်နေတယ်နဲ့မှကြောင်နေနေကျလို့သူတို့လာရတာနဲ့အဆင်မပြေဘူးအဲ့ဒါနဲ့ဖြစ်နေတယ်
မြန်မာနိုင်ငံမှာလူသားချင်းစာနာထောက်ထားမှုအကူအညီလိုအပ်နေတဲ့သူ 18.6 တန်းရှိနေပြီးကျေးလက်ဒေသမှာ 2.5 တန်းရှိတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးရော UN OCHA ကဧပြီလမှာထုတ်ပြန်ထားပါတယ်စစ်ကောင်စီကစာနယ်ရိတ်ခါနဲ့စေဝါတည်ဆောင်ခွင့်တွေကိုကတ်တက်တာဖြန့်ချီတဲ့လမ်းကြောင်းမှာအစီအစီများတာကလည်းစစ်ရှောင်အရေးအစဉ်ပြေးနိုင်မှုအတွက်အဟန္တာဖြစ်နေခဲ့ပါတယ်ပြီးခဲ့တဲ့လပိုင်းအတွင်းစစ်ကောင်စီရဲ့ထိုးစစ်ဆင်မှုနဲ့ဒေသခံကာကွယ်ရေးတပ်တွေရဲ့တိုက်ပွဲတွေကြောင့်တနင်္လာနေ့တိုင်းအတွင်းစစ်ဘေးဒုက္ခသည်တွေပိုများခဲ့ပါတယ်။အခုနှစ်စာပိုင်းမှာစစ်ဆောင်ဥယျာဉ် 8,000 ကျော်ရှိရာကနေလက်ရှိမှာတော့စစ်ဆောင်ဥယျာဉ်တွေ 4,000 ကျော်အထိတိုးလာပြီးတနည်းအောက်ကလေး 400 ကျော်နဲ့တနည်းကန်နေ 9 နှစ်ကြာအရွယ်ကလေး 800 ကျော်ပါဝင်နေပါတယ်။မိုးရွာသွန်းမှုများတဲ့ဒေသဖြစ်တာကြောင့်အခုညပေးဖို့သွာလာရခက်ခဲမှုတွေကိုရင်ဆိုင်ကြုံတွေ့နေရတယ်လို့လည်းဒေါနာတနင်္သာရီစေဘေးရှောင်များအထောက်အကူပြုရေးအဖွဲ့ကမြေပြင်တာဝန်ခံကိုရောနှစ်တန်းကဆိုပါတယ
်ဟိုတချို့ကျွန်တော်တို့ဒီပစ္စည်းတွေတင်စီခံရတာတွေရှိတယ်ပစ္စည်းတွေကိုတည်ယူပေးတဲ့သူတွေဖန်စီခံရတာတွေရှိတယ်ပေါ့နော်ပစ္စည်းတွေကိုတည်ယူဖို့အတွက်ငွေပမာဏတွေအများကြီးတုံပြီးတော့ဒီတခြားလမ်းကြောင်းတွေကနေပြီးတော့ဟိုတည်ယူခွင့်ရရှိအောင်တည်ယူနိုင်အောင်အတွက်ကျွန်တော်တို့ဟိုအများကြီးကြိုးပမ်းရတယ်ပေါ့နော်အခုလိုမျိုးမိုးကာလမှာဆိုရင်ကျွန်တော်တို့အနေနဲ့ဟိုသူတို့စီကိုပစ္စည်းတွေရအောင်ပို့ပေးဖို့အတွက်ဟိုလမ်းခေခက်ခဲရကြတော့ပို့ပြီးတော့ခက်ခဲလာတဲ့အခြေအနေမှာရှိပါတယ်အဲဆစ်ဆောင်တွေရှိတဲ့နေရာတွေကိုကိုယ်တိုင်ကိုကြသွားရောက်ပြီးတော့ကူညီပေးနိုင်တဲ့အခြေအနေမျိုးနည်းတယ်ပေါ့နော်ဒီစစ်တပ်နဲ့ MOU ထိုးပြီးတော့ဟိုလုပ်နေရတာဖြစ်တဲ့အတွက်ကြောင့်ဟိုဒီလိုမျိုးကူညီတွေပေးအပ်ဖို့ကကြတော့ဟိုဆစ်ဆောင်တွေကိုဓာတ်ရိုက်မရုပ်တဲ့ဟိုအခြေအနေတွေမျိုးရှိတယ်တကယ်လို့စစ်တပ်နဲ့ဟိုစကားတွေအများကြီးပြောရတယ်ဆစ်ဆောင်တွေစီကိုရောက်ဖို့အတွက်ကျွန်တော်တို့အများကြီးကြော်ဖြတ်ရတယ်ပေါ့နော်တကယ်ရောက်လာတဲ့ပမာဏကလည်းကျွန်တော်တို့လုံလုံတဲ့ပမာဏမဟုတ်ဘူးကျွန်တော်တို့ဒီလိုအပ်နေတဲ့ပစ္စည်းတွေမဟုတ်ဘူးဆိုရင်ပြည်စုံလာတယ်ကျွန်တော်တို့လုံလုံလာတယ်လို့မရှိဘဲနဲ့ခက်ခဲတဲ့အခြေအနေကဘာမှမထူးရတဲ့အခြေအနေလို့ပြောလို့ရပါတယ်ဟုတ
်အာနာသိမ့်မှုနှစ်နှစ်ကျော်အတွင်းအင်ဂျီ 4,000 ကျော်မီးလောင်ပြကြခဲ့ရတယ်စကိုင်းတိုင်းဒေသကြီးကဒေသခံတွေကတော့ဒီနှစ်မိုးရာသီမှာမီးလောင်ပြပေါ်ကယာယီတဲလေးတွေမှာပဲနေထိုင်နေကြရတာပါပြီးခဲ့တဲ့နှစ်မှာဂျပန်အစိုးရကမြန်မာနိုင်ငံကိုဒေါ်လာ48တန်းပေးအပ်ခဲ့သလိုဒီနှစ်မှာလည်းတန်း60ကျော်ထောက်ပံ့ပေးမယ်လို့ထုတ်ပြန်ထားပါတယ်။ဒါပေမဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့လူသားချင်းစာနာမှုအကူအညီတွေကစစ်ကောင်စီရဲ့ထိန်းချုပ်မှုရန်နေရာကနေတွားနေတာကြောင့်လက်လံမမီတဲ့စစ်ရှောင်ဧရိယာမှာရှိနေသူတွေအတွက်တော့ရရှိဖို့မလွယ်တဲ့အခြေအနေပါ။နေ့စဉ်နဲ့အမျှစစ်ဆောင်တွေတိုးလာပေမဲ့လေကုညီထောက်ပံ့ရေးအစီအစဉ်တွေဟာစစ်ကောင်စီရဲ့တားဆီးပိတ်ပင်မှုတွေကြောင့်ခရီးတွင်ဖို့မလွယ်ကူခဲ့ပါဘူး။ဒါကြောင့်စစ်ဆောင်ရေးမြေပြင်မှာလှုပ်ရှားနေတဲ့အဖွဲ့တွေအနေနဲ့ပုံမလှုပ်ဆောင်နိုင်ဖို့အချင်းချင်းချိတ်ဆက်မှုလိုအပ်နေပြီလို့ကရင်နီပြည်နယ်လူ့အခွင့်အရေးလှုပ်ရှားမှုဒါရိုက်တာဥပညာကပြောပါတယ်။
ဘာမှမလုပ်သေးနဲ့တော့ပဲအဒီမီတာဇူးကိုမူကတဲ့နာဂူရမအကာတဲ့အင်တာတဲ့အဲ့တော့အစီအစဉ်ပြနိုင်ပါတယ်အဒီထက်ဘာမှမရှိနေကြပါဘူးဒီကွန်တက်ဇူးကိုရောလူမျိုးတော်နာဂူရမချင်းကြီးဒါဆက်ဆံရေးစောင့်နေရတာလည်းတော်တော်လေးကြက်ပြက်လာတယ်ဒါကြောင့်အဲ့ဒီပိုင်းဝိုင်းပြပြများတာပုံများလာတယ်ပေါ့နော်ကျွန်တော်ပြောတော့အဲ့ဒါမျိုးဟိုရှိနေကြရတော့ဒီဘောကာနဲ့တချို့ပေါ့နော်ကျွန်တော်တို့ဒီအေဂျီဂျူကာတွေစောင့်နေကျွန်တော်တို့ခက်ခဲကြတော့အာဆက်ပြီးတော့မှရှိနေပြီဖြစ်ပါရဲ့အဲ့ဒီဟာကလည်းအခုချိန်ဒီဟိုစစ်စစ်နိုင်ငံချင်းမှာအာရှိသေးပါတော့အာတက်စင်ကံကော်မတီတစ်ခုချင်းဒီဖြစ်သေးတက်စင်ရဲ့ data line ဒီစကားဒီ IDP ဖြစ်ဆောင်နေလို့နေတဲ့ဟို data line ကော်မတီဖြစ်နေတော့ INGO ဆီကိုဒီလည်းအပြိုင်မှာပူတော့မှ user ပြီးတော့မှ share people တော့ group up ပါလိမ့်မယ်
ညရသည်မှာပူပြင်းတဲ့အနေနဲ့အကျိုးစစ်မီးတံကိုခန်းစားခဲ့ရပေမယ့်အေဂျင့်နဲ့အခုမိုးရသည်ဟာလည်းစစ်ဆောင်တွေရဲ့ပူပင်တော့ကတွေကိုမငြိမ်စေနိုင်ပါဘူးတဲဆုနှစ်ခုနှစ်စုနေပါပြည်ရင်းပဋိပက္ခတွေချာမှာပဲနေရစွန့်ခွာတင်းရှောင်ခဲ့ရသူတွေဟာဒီကနေ့အထိအိမ်မပြန်နိုင်ကြသေးတာပါ သူတို့တွေအတွက်တော့စစ်မှန်တဲ့ငြိမ်းချမ်းရေးနဲ့အတူပူပင်သောကကင်းတဲ့ဘဝကိုဖြတ်သန်းဖို့အရေးဟာဆူတောင်းတစ်ခုအဖြစ်သာရှိနေစေပါဒီသတင်းဆောင်မကိုတန်လွင်ခက်ကပေးပို့ထားတာဖြစ်ပါတယ
် SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10နာရီမှနှာစင်နိုင်ပါတယ်နှာစင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ် Radio Digital TVonline ဒါမှမဟုတ် SBS radio app ကနေတဆင့်နားဆင်နိုင်ပါတယ် SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင
်ဒါမျိုးသတင်းဆောင်မာတွေကိုပိုနားဆင်လိုပါလား Apple Podcast Google Podcast Spotify တို့မှာသင်ပင်ရာဖြစ်ဖြစ်ရယူတဲ့ Podcast ကနေပါ